ဒီကနေ့ကျင်းပမယ့်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲကိုတော့လှည့်ကြဥက္ကဋ္ဌဖြစ်တဲ့ဂျပန်နိုင်ငံကဦးဆောင်မှာဖြစ်ပါတယ်။ဩဂုတ်လကုန်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်အာဆာအဖွဲ့တွေကမြန်မာလုံခြုံရေးတပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီးနောက်ဆက်တွဲဖြစ်လာတဲ့အခြေအနေတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာတကပိတ်ဆွေးနွေးပွဲတွေကျင်းပခဲ့တယ်လို့ပြီးခဲ့တဲ့နိုဝင်ဘာလ6ရက်နေ့မှာလုံခြုံရေးကောင်စီရဲ့ဥက္ကဋ္ဌကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာတပ်မတော်အပါအဝင်လက်နက်ကိုင်အင်အားစုတွေဟာရခိုင်ပြည်နယ်ထဲမှာပြည်ထနာကိုအင်အားအလွန်အကျွံသုံးပြီးတော့ဖြည့်ရှင်းခဲ့တယ်လို့ဒီလိုဖြည့်ရှင်းတာတွေကြောင့်လူဦးရေ6သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတယ်လို့ထုတ်ပြန်ထားပါတယ်။ဒါကြောင့်ဒီလိုလူအခွင့်အရေးချိုးဖောက်မှုတွေကိုအရေးယူဖို့အပြင်တရားဥပဒေစိုးမိုးမှုရှိဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုခွင့်ပြုပေးဖို့ဆိုပြီးတော့ထုတ်ပြန်ချက်တောင်းဆိုထားပါတယ်။အခုလိုရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်ကိုမြန်မာအစိုးရကလက်မခံဘူးလို့လည်းသဘောထားထုတ်ပြန်ထားပါတယ်။တပြင်းလဲကုလသမဂ္ဂရဲ့လူခွင့်ကောင်စီမှပြီးခဲ့တဲ့ရက်သက်တဲ့ဘက်ကပဲမြန်မာနိုင်ငံရွှေခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးဝေဖန်ချက်တွေနဲ့အတူစုံစမ်းရေးအဖွဲ့တွေကိုရခိုင်ပြည်နယ်ထဲဝင်ခွင့်ပေးဖို့ဆိုပြီးတော့တောင်းဆိုကြေညာချက်ထုတ်ပြန်ထားပါတယ်။ဒီကနေ့ကျင်းပမယ့်လုံခြုံရေးကောင်စီကရိုဟင်ဂျာရေးဆွေးနွေးပွဲနဲ့ပတ်သက်လို့စာရေးဆရာဦးကျော်ဝင်းရဲ့သုံးသပ်ချက်ကတော့
ရခိုင်ပြည်နယ်အရေးအခုမှဖြစ်နေတာတော့မဟုတ်ဘူးပြန်ဖြစ်နေတာကြာလာပြီ။ဒီရေးမှာဗမာနိုင်ငံဘက်ကခြေလှမ်းမှတချို့ကြည့်တော့ရှိတယ်။ဒါပေမဲ့တစ်ခုလုံးရတော့ဗမာနိုင်ငံတစ်ခုလဲတဲ့အပြစ်ဖို့လို့မရဘူးလို့ထင်တယ်။ဒါပထမဦးဆုံးသုံးသပ်ချက်ပေါ့။ဒုတိယသုံးသပ်ချက်ကတော့ဒါနဲ့အကြောင်းခံပြီးတော့ဗမာပြည်ကိုအရေးယူတာတွေစီးပွားရေးပိတ်ဆို့တာတွေလုပ်ကြရဲ။တရုတ်ရင်ခွင်ထဲကိုဗမာစိုးရကိုမရောက်ရအောင်တွန်းပို့တယ်လို့ဖြစ်သွားလိမ့်မယ်ထင်တယ်။အဲ့ဒီနှစ်ချက်ကိုတော့နိုင်ငံတကာအပိုင်ဝိုင်းနေတဲ့ဖြစ်စင်လာစေချင်တယ်။
ဒီကနေ့ကျင်းပမယ့်လုံခြုံရေးကောင်စီကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်တွေဘလို့ထွက်လာနိုင်ပါသလဲမြန်မာသတင်းပညာသိပ္ပံသင်တန်းရဲ့ညွှန်ကြားရေးမှူးဖြစ်တဲ့ဦးစိန်ဝင်းကတော
့ကျွန်တော်အမြင်ပါနေလောလောဆယ်အနေထားရတော့ဟိုတခါတည်းအဲဒီ intervene လုပ်မဲ့အနေထားတော့တွေ့ရသေးပါဘူးဒါပေမဲ့ statement ပေါ်မြန်မာပြည်နဲ့ဒါတွေဟိုလုတ်ပါဆိုတဲ့တွန်းအားပေးတဲ့အဲထုတ်ပြန်ကြေညာချက်လို့ဟာမျိုးတွေဖြစ်လာနိုင်တယ်လို့တော့ပြောလင်းရတယ်ခင်ဗျ
ရခိုင်ပြည်နယ်မြောက်ချမ်းကပြဿနာနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားပေးမှုတွေရောကြလာအောင်အစိုးရရဲ့နောက်ထပ်ကြိုးပမ်းချက်တစ်ခုအနေနဲ့တော့ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကပဲရခိုင်ပြည်နယ်အကြံပြုချက်များအပေါ်အကောင့်အထည်ဖော်ရေးဆွဲကော်မတီကိုဖွဲ့စည်းခဲ့ပါတယ်
။ဒါတလောတော့မဟုတ်ဘူးအကယ်ဖြစ်လာနိုင်ရရှိတဲ့ဟာက R2P ပေါ့နော်အဲ့ဒီဟာအတက်ကိုပါဦးတည်နေတဲ့ဒါကြောင့်လည်းဒေါက်ဆန်းစုကြည်ကနိုင်ငံတကာဟိုတုံ့ပြန်နိုင်မှုနိုင်ငံတကာရဲ့ယုံကြည်မှုရနိုင်မှုအတွက်ဒီနောက်ထပ်ကော်မရှင်ဖွဲ့ပြီးတဲ့အခါကျတော့အကြံပေးဒီအနေနဲ့နိုင်ငံတကာဒီ data အတွင်းကယုံကြည်စိတ်ချရတဲ့လူတွေနာမည်ကောင်းရတဲ့လူတွေဒီထည့်ပြီးတော့ထပ်ဖွဲ့ထပ်ပြီးဖွဲ့ထားတယ်။အဲ့ဒါကိုတချို့တော့ဒီတွင်အင်အားစုတွေပေါ့နော်အင်အားစုတို့တွေကဟာဒါနိုင်ငံသားအကူတာပါလို့သူတို့အမြင်ချင်းတာလည်းပေါ့တကယ်တကယ်ကြတော့ဒီလိုမျိုးကိစ္စကနိုင်ငံတကာကအတိမတ်ပြုတဲ့ဘာဖြစ်လို့မြန်မာနိုင်ငံရဲ့ပြဿနာက credibility ပျောက်နေတာအဲ့ဒါကိုရပိုးအတွက်ဒါမျိုးကိုသွားမှာဖြစ်ပါလေ
မြန်မာသတင်းပညာသိပ္ပံသင်တန်းရဲ့ညွှန်ကြားမှုဦးစိန်ဝင်းသုံးသပ်ချက်ပါရှင်။ EU ယောပါတမကအပါအဝင် American ဖြစ်တဲ့နဲ့အတူကုလသမဂ္ဂအဖွဲ့အစည်းတွေကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဖိအားပေးမှုတွေပိုရှိလာတဲ့အပေါ်ဘလို့အကျိုးဆက်တွေရှိလာနိုင်ပါသလဲ။စာရေးဆရာဦးကျော်ဝင်းရဲ့အမြင်ကတော
့အဲဒီပြဿနာတွေကတော့ပြောစရာတော့အများကြီးပဲဗျ။ဒါပေမဲ့ပြောလို့ရှိရင်လည်းမကောင်းပါဘူး။အဓိကကတော့ကျွန်တော်တို့မီဒီယာလောကနိုင်ငံတကာကိုကူစားပြုမလွှမ်းမိုးနိုင်ဘူး။ဖက်ကမီဒီယာရဲ့နိုင်ငံကလွှမ်းမိုးနေတယ်အဲ့ဒီကိစ္စကတော်တော်အရေးပါလိမ့်မယ်ထင်တယ်ကျွန်တော်စဉ်းစားရတဲ့လောက်ကတော့နာဂစ်တုံကကျွန်တော်ဒါမျိုးကြုံမှုလေအနေထားတွေတော့သိမ့်မတူဘူးပေါ့တိုးတော့အဲ့ဒီနာဂစ်တုံကဆန်ဆန်မျိုးလုံနိုင်ရင်တော့လောလောဆယ်ပူကောင်းမလားအဲ့ဒါကတော့ကိုယ့်အပေါ်နားလည်မှုရှိနိုင်မယ်အထူးသဖြင့်အာဆီယံနိုင်ငံတွေကတချို့သောနိုင်ငံတွေနဲ့နားလည်မှုယူပြီးတော့အဲ့ဒီအနေတစ်ဆင့်ကဘာကိုဆံနဲ့အကျိုးသားကပို့ပြီးတော့အစဉ်ပြေလိမ့်မယ်ထင်တယ်။အစဉ်မတည်လို့ရှင်မြန်မာဒီမိုကရေစီအပြောင်းလဲကိုနောက်ကျောင်းပြန်သွားအောင်တော့ဖြစ်သွားနိုင်တယ်။တော့နိုင်ငံတကာအနေနဲ့ဗမာဒီမိုကရေစီအပြောင်းလဲကိုတကယ်လူလာတဲ့ဆင်တော့ထင်းထင်းသေးသေးလောက်ချဖို့လိုလိမ့်မယ်ထင
်တယ်။ဒါကတော့နိုင်ငံတကာဖိအားပေးမှုတွေရှိနေတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့သုံးသပ်ချက်တချို့ကိုနားဆင်ခဲ့ရတာပါရှင်။မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့သူတွေကိုပြန်လည်စစ်ဆေးလက်ခံနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်လက်မှတ်ရေးထိုးထားပြီးဒီစီဇန်ကိုတော့လာမယ့်နှစ်လအတွင်းအကောင့်ထည့်ဖော်ဖို့အတွက်စတင်ဆောင်ရွက်နေပြီလို့လည်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ရှင်။